မြန်မာစစ်ကောင်စီရဲ့လူခွေချိုးဖောက်မှုတွေကိုအင်ဒိုနီးရှားနိုင်ငံမှာတရားဆွဲဆိုနိုင်ရင်အင်ဒိုနီးရှားနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေပါကန့်သတ်ချက်ကိုပြင်ပေးဖို့ထင်ရှားတဲ့လူခွေလှုပ်ရှားသူတွေကမနေ့ကစူပေါင်းလက်မှတ်ရေးထိုးပြီးတော့တောင်းဆိုခဲ့ကြပါတယ်။စစ်ကောင်စီရဲ့လောရက်တွေဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုမြောက်တယ်ဆိုပြီးတရားစွဲခွင့်ပေးဖို့အင်ဒိုနီးရှားနိုင်ငံအခြေခံဥပဒေတရားရုံးကိုလူခွေလှုပ်ရှားသူတွေဗုဒ္ဓဟူးနေ့ကတင်ပြခဲ့တာပါ။အင်ဒိုနီးရှားနိုင်ငံရဲ့အခြေခံဥပဒေမှာကမ္ဘာတဝါလူခွေချိုးဖောက်မှုတွေအကြောင်းထုတ်ဖော်ပြောဆိုခွင့်ပေးထားပါတယ်။ဒါပေမဲ့လည်းတရားစွဲမယ်ဆိုရင်တော့အင်ဒိုနီးရှားနိုင်ငံသားတွေကျူးလွန်တဲ့လူခွေချိုးဖောက်မှုတွေကိုပဲနိုင်ငံအတွင်းမှာတရားစွဲဆိုခွင့်ရှိတယ်ဆိုပြီးတော့ကန့်သတ်ထားပါတယ်။ဒါကြောင့်လည်းကန့်သတ်ချက်ကိုပြင်ပေးမယ်ဆိုရင်လူခွေချိုးဖောက်မှုတွေကိုပိုပြီးကြေကြေပြတ်ပြတ်ကာကွယ်ပေးနိုင်မှာဖြစ်သလိုမြန်မာစစ်ကောင်စီကိုလည်းအင်ဒိုနီးရှားမှာတရားစွဲခွင့်ရမယ်လို့ယုံကြည်တဲ့အကြောင်းဥဆောင်လက်မှတ်ရေးထိုးတောင်းဆိုသူတူဖြစ်တဲ့ရှေ့နေချုပ်မာဇူကီဒါရုစမန်ကပြောပါတယ်။မြန်မာနိုင်ငံကစစ်ဖက်နဲ့ရပ်ဖက်ခေါင်းဆောင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တယ်ဆိုတဲ့စွဲချက်နဲ့စစ်အရေးယူပေးဖို့ကိုအာဂျင်တီးနားနိုင်ငံပြည်ထောင်စုတရားရုံးမှာလဲရွန်ဂျာအရေးလှုပ်ရှားသူတွေ2019ခုနှစ်ကတည်းကကြားဆွဲဆိုထားတာဖြစ်ပါတယ်ခင်ဗျာ